ယောပုံ30သခင်ယေရှုကယေကန်နာကလူနာကိုကျမ်းမာစေခြင်းယေရှုဟာဂျေရုဆလင်မြို့ကိုကြွတော်မူတယ်38နှစ်ပတ်လုံးယောဂါဆွဲနေတဲ့သူတယောက်ကိုတွေ့ရှိတယ်အဲ့ဒီလူနာဟာကာနာမှာတုံလုံးလှဲနေတယ်အဲ့ဒီယေကန်ကသူ့ကိုပျောက်ကင်းစေနိုင်မယ်လို့သူမျှော်လင့်တယ်ဒါပေမဲ့သူဟာကောင်းငင်တမန်ရေကံမှာလှုပ်ရှားတဲ့အချိန်မှာအချိန်မီကံထဲမဝင်နိုင်လို့မကြမ်းမာနိုင်ဘူးယေရှုကအဲ့ဒီလူကိုကိုယ့်အိမ်ရာကိုဆောင်ယူပြီးထပြီးသွားလောလို့မိန့်တော်မူလိုက်တယ်ချက်ချင်းပဲအဲ့ဒီလူဟာကျမ်းမာပဂရီအဖြစ်ကိုရောက်သွားတယ်အဲ့ဒီနမိတ်လက္ခဏာကိုယေရှုပြုလုပ်တဲ့နေ့ဟာဥပုံနေ့ဖြစ်လို့ယေရှုအပေါ်ဘာသာရေးခေါင်းဆောင်တွေဟာစိတ်ဆိုးကြတယ်